ီမှာဝင်းတော့စင်ကာပူမှာအေးအခုအမျိုးသမီးလေးတယောက်ဒီတိုက်ခန်းပေါ်ကနေပြောမှာခုံချပြီးတော့မိမိကိုယ်ကိုအဆုံးစီရင်သွားတယ်လို့သိရပါတယ်။အဲ့ဒီအကြောင်းနည်းနည်းပြောပြပေးပါလားရှင
်။ဟုတ်ပါတယ်ဒီအမျိုးသမီးလေးကလေရှင်းပြည်နယ်ကတမိုးမြို့နယ်ရပါလေ။သူ့နာမည်ကလိုင်းနီခိန်းနဲ့ကူကီချင်းသားတော်မျိုးနယ်စုချင်းအမျိုးသမီးလေးတယောက်ပါ။သူကဒီစင်ကာပူဒါဒုတိယအကြိမ်လာပြီးတော့လွတ်လွတ်တာပဲ။ပထမအကြိမ်လာလို့လေ6လ9လလောက်နေပြီးတော့ပြန်သွားတယ
်။
အဲ့တော့ဒုတိယအကြိမ်ပြန်လာမှာ6လလောက်ရှိသွားပြီပေါ့။အဲ့ဒါကသူဒီမှာလွတ်တဲ့အခါမှာအဲလွန်ခဲ့တဲ့2ရက်ကပေါ့လေ။ကျူးစီမနဲ့အစောကြီးခုံချတယ်။အဲကွန်ဒိုမီနီယံ12ထပ်လို့ပြောရဲအဲကွန်ဒိုကသူနေတာအပါစီရန်ကူနေရအဲ့ဒီနေရာမှာအဲကွန်ဒိုမီနီယံမှာ
အဲ့တော့17တပ်နောက်ဆို12တပ်တိုက်ပေါ်ကသူကခုံချကြ
တယ်ပေါ့။အဲအောက်ထပ်မှာအဲကွန်ဒိုမီနီယံမိတပ်မှာတွေ့တဲ့အခါကျတော့အဲ့ဒါကိုရေးရလိပြီးတော့စစ်ဆေးထားတာပေါ့လေ။ခုံချတယ်လို့တော့အဲယူဆထားတာပေါ့လေဒါကတော့တရားရုံးရောက်တော့မှပဲရေးရတော့အခုမှုစုံစမ်းနေတာပေါ့လေအဲအလောင်းကတော့အခုရှင်ဝဲယုံရောက်နေအဲ့နေရဟိုနောက်ပြီးသူ့ရဲ့ဦးလေးရတဲ့ဒီကိုရောက်နေပြီပေါ့ဟု
တ
်ကဲ့တနေ့ည12နာရီပါရပြောက်တယ်ပေါ့လေမနေ့ကတော့တန်ယုံနဲ့တွေ့ရတော့ကျွန်တော်တို့ဒီမြန်မာဖွဲ့စည်းမြန်မာကလပ်ချင်းဖွဲ့စည်းကလူကြီးတွေနဲ့သူတွေ့ပြီးပြီပေါ့လေတွေ့ဆိုပြီးတော့ဒီနေ့7နာရီဘွဲမှာတော့အဲဒီ9နာရီဆိုတော့အလောင်းကိုထုတ်ပြီးတော့နက်ဖြန်ကကိုကျွန်တော်တို့စကြိုဖို့စီစဉ်ထားတယ်ပေါ့အ
ဲ့တော့ तू အခုလို့ပေါ့နော် तू အလောင်းကိုတိုက်အောင်มาတွေ့တယ်ဆိုတော့ယူဆရတာ तू ခုန်ချပြော်မိမိကိုမိဆုံးစီရင်တဲ့ပေါ့အဲ့တော့
ဟုတ်ပါတယ
်ဒီအလုတ်လောက်ကန်ရတဲ့အခြေအနေရောဘာများကြာသေးလဲမသိဘူးအိမ်ရှင်နဲ့ဒီအိမ်အကူကြားมาပေါ့နော
်နောက်ဆုံးအချိန်ထိမှာတော့ကျွန်တော်တို့သိတာကတော့ तू အဲ့မခုန်ချခင်မတိုင်ခင်ညမှာတဲ့ तू ကသူ့မျိုးသားနဲ့ပုံပြောသေးတယ်လို့တော့ကျွန်တော်တို့သတင်းသိထားရတယ်ပေါ့လေ။နောက်တစ်ခုကကျွန်တော်တို့မသိတာကဘာမသိတာလဲဆိုလို့ရှိရင်နောက်သားဖြစ်ရင်ဒီကိုကိုဆူဆိုက်လုပ်တယ်ဆိုလို့ရှိရင်တော့ message ပေးတာတို့တာရေးတာတို့အဲ့အရာတွေကတော့ကျွန်တော်တို့ရှိလားမရှိလားမသိဘူးရဲတွေရှိမှာပဲဆိုလို့သိမှာကျွန်တော်တို့တော့မသိဘူးပေါ့။သူကတော့ဒါဒီရဲရစုံစမ်းသေးပဲ the coronary inquiry မှာတရားရုံးကြောက်တော့မှာပဲအဲ့ကြတဲ့ခါကျတော့မှရဲဒီနေ့တော့ပို့ပြီးပြီးတော့ဒီဥစ္စာကဆူဆိုက်ဖြစ်တယ်မဖြစ်ဘူးဆိုတာကိုကျွန်တော်တို့သိမှာပေါ့လေ။
ကိုရင်ရတယ်ဒီစင်ကာပူမှာမဇီမာဦးတို့ဒီလိုမျိုးတိုက်ပွားခုံချတာရှိခဲ့ဘူးတယ်လေအဲ့ဒါလည်းဒီအင်ရှင်ဟိုအလုတ်သမားပြဿနာပေါ့နော်သူတို့စိတ်ဆင်းရဲမှုတမ်းမခံနိုင်လို့လူခုံချဆိုအခုရဲကတော့အင်ရှင်ကိုစစ်ဆေးမှုတွေဘာတွေမလုပ်ဘူးလားရှင
်အာလုပ်ပါတယ်သေပြီဆိုတာနဲ့အဲ့လိုတစ်ခုဖြစ်ပြီဆိုရင်တော့သူရဲရလေပြီးတော့အင်ရှင်ကတော့မေးမြန်းစုံစမ်းမှုလုပ်တယ်လေသူတို့တွေကဘာလို့လဲဆိုလို့ရှိရင်အဲ့ဒီသေမှုသေခင်ကိုစုံစမ်းတယ်စုံစမ်းပြီးလို့ရှိရင်အဲ့ဒီဥစ္စာကို yeah complete investigation pb ဆိုလို့ရှိရင်သူကတရားရုံးကို coronary ဟိုကတရားရုံးကနေပြီးတော့သူကလေပြီးတော့ထောက်ထားကိုကြည့်ကြရဟုတ်ပြီဒီဥစ္စာကဟောလေဒီစူးစမ်းဖြစ်တယ်သူကသူဖြစ်တယ်ဆိုလို့ရှိရင်အဲ့မှာသူကလေတော့မှအမှုကပိတ်သွားအဲ့လိုဖြစ်တဲ့အခါကျလို့ရှိရင်မှတရားရုံးကဆုလုပ်ရတဲ့အချိန်သူကဘာလို့လဲဆိုတော့ကျွန်တော်တို့ဒီစံရုံးကိုသူကအကြောင်းကြားရတာသို့နောက်ပြီးလို့ရှိရင်ဟောကာကရှင်ကဒီ relative စီရှိရင်ဟောသူဒီမှာကြတဲ့အခါကျတော့ကျွန်တော်တို့ကအဲ့စံရုံးကနေပြီးတော့မြန်မာကျွန်တော်တို့အဲ့ယောခေါ်တယ်ပေါ့အဲ့မှာသွားပြီးတော့နားထားပါဒီမှာဟုတ်ကဲ့ဆိုရတယ်ဒီတိုင်းပဲ
ဟုတ်ကဲ့
တရားယူရတယ်ဟုတ်ပြီဒီဥစ္စာကအမှုပိတ်လို့ရတယ်ပေါ့လေဒီဝင်ဖြစ်သွားပြီပေါ့ဒါကိုကိုကိုရာဇဝင်မှုမဟုတ်ဘူးဆိုပြီးအဲ့လိုလုပ်တယ်ပေါ့လေ
ဒါပေမဲ့လို့လေကိုကိုကိုအဆုံးစီရင်တယ်ဆိုတာကလေစိတ်ဆင်းရဲမှုကြီးမားလွန်းကြီးလို့အဆုံးစီရင်တာလေအဆုံးစီရင်တယ်ဆိုတဲ့အခါမှာအကြောင်းအရာကတော့ရှိရမှာပေါ့ဟုတ်တယ်မဟုတ်လား
အကြောင်းအရာတစ်ခုတော့ရှိရမှာပေါ့လေဒီဥစ္စာတော့ကျွန်တော်တို့လည်းမသိနိုင်ဘူးပေါ့နောက်ဘယ်လိုအင်ရှင်နဲ့အိဟိုပြဿနာဖြစ်လို့ပဲလားပြဿနာဆိုတာအဲ့မှာ stress ကိုမခံနိုင်တာအမှန်တော့ကျွန်တော်တို့ဒီဟိုနေ့ကတော့ stress တာမခံနိုင်လို့လို့ရောကိုယ်ထပ်ပေါက်ရှာတာပေါ့ stress ကလည်းအမျိုးစုံဖြစ်နိုင်တာဟု
တ
်ဒီ work environment ကြောင့်လည်းဖြစ်နိုင်တယ် family environment ကြောင့်လည်းဖြစ်လဲဘာကြောင့်လဲဆိုတာတော့ကျွန်တော်တို့လည်းသိချာမသိဘူးပေါ့လေ
သူကလည်းခုကဒုတိယတစ်ခေါက်ဆိုတော့သူ့ရဲ့မိတ်ဆွေတငယ်ချင်းတွေလည်းရှိမှာပေါ့အဲ့တော့ကိုဒီမှာဝင်းတို့ရဲ့ဒီအဖွဲ့အစည်းကဒီမှာလာရောက်နေတဲ့ဒီပြောင်းရွှေ့အလုပ်သမားတွေကိုတတ်နိုင်တဲ့အကူအညီတွေပါတွေပေးနေတယ်ဆိုတော့သူမိတ်ဆွေတငယ်ချင်းအပေါင်းအသင်းတွေရောမိများပြောဆိုတာတွေစုံစမ်းစစ်ဆေးမှုတွေရောလုပ်ကြည့်သေးတာရှင
်။နေ့ကဆိုကျွန်တော်တို့သူ့ဦးလင်းနဲ့လည်းတွေ့ရပေါ့လေ
။ဟို
အပေါင်းအသင်းတွေပါတွေရလည်ပြီးတော့လာပြီးတော့တွေ့ဆုံတာပါညာတော့ရှိတယ်။ဒါပေမဲ့အခုချိန်ဒီကိုကြောင်းကိုဘာကြောင်းလဲဆိုတာကိုကျွန်တော်တို့မသိသေးဘူးခင်ဗျာ။သူကလည်းလေအတက်ကတော့မငယ်တော့သူ30ကျော်လောက်ရှိနေ
တယ်
။ဟာသူ့မှာလည်းကလေးနှစ်ယောက်လည်းရှိတယ
်။ဟုတ်ကဲ့
။ဟာသူ့အမျိုးသားကလည်းပျံလောက်တယ်လို့ကျွန်တော်တို့သိထားတယ်လေ
။ဟုတ်ကဲ့ ပေါ့တယောက်ကလာတယ်သူတို့မှရှောက်ဖြစ်သွားတယ်အဲ့ဒီစင်းကြတော့တဲ့အဲ့လိုပြောတာတော့ကြားတယ်ပေါ့လေကျွန်တော်ဘာကြောင့်ဆိုတော့သူမဟုတ်ဒီချာမသိဘူးသူ့ဦးလေးကလည်းကျွန်တော်တို့တွေ့တယ်သူလည်းအံ့ဩနေတယ်ဘယ်လိုသူ့ပေါင်းသင်းချင်းအတိုင်းဝိုင်းရတယ်သူနဲ့ဒီချက်စတိုးဘာလို့မှတက်တဲ့ဆိုတာဆိုလို့ရှိရင်ကျွန်တော်ဆန်ဒီလောက်မှသူကြာမှာပဲကျွန်တော်အဲ့ဒီသူနဲ့တွေ့မှာပဲဒီ Singapore ပေါ့နော်ကိုတိမဝူတို့ကလည်းဒီအလုပ်သမားကြီးကိုကူညီဆောင်ရွက်ပေးနေဆိုတော့အိမ်အကူတွေလာလုပ်တဲ့နေရာမှာပေါ့နော်သူတို့အဓိကရင်ဆိုင်နေရတဲ့ပြဿနာတွေကဘာတွေပါလဲကိုတိမဝူ
ကျွန်တော်ဒုက္ခဖြစ်လို့တွေ့တဲ့လူတွေရဲ့အဓိကပြဿနာသူတို့ကဒီ communication problem ရှိတယ်ပေါ့အလုပ်ရှင်ဘက်ကသူကပြောတော့ဆိုနားမလဲတဲ့ problem တစ်ခါပြောတော့ကြောက်လဲနားမလဲနောက်တစ်ခါပြောလဲတော့စိတ်တူပြီးတော့အလုပ်ရှင်ဘက်ကလည်းဒေါသထွက်မှာပေါ့လေအဲ့ဒီအခါကျရင်ကိုဘက်ကဒေါသကိုခံနိုင်လို့ရှင်တော့တမျိုးนี่ได้เออสู้เจมောင်းขันได้อ่ะเลยဆိုလို့ရှင်သူไอ้ stress ก็เลยไม่แน่อยู่เลยကျွန်တော်ไอ้ဥစ္စာအကြီးကပြဿနာလို့ကျွန်တော်ဆက်ဒုတိယပြဿနာကတော့ไอ้လုပ်ငန်းမကျွမ်းတာပေါ့တော်တော်များများတော့ရောက်လာတဲ့ဟာလေးညားတဲ့ခါကျတော့ဒီမှာရှိတဲ့ဒီအိမ်သုံးပစ္စည်းတွေကိုမသုံးဘူးမကင်ဘူးဟောတင်ပြီးတဲ့ဥစ္စာကိုနားမလဲအဲ့အဲ့ကြောင့်လည်းအိမ်ရှင်မားကလည်းဒေါသထွက်တာရှိမယ်နောက်တစ်ခုကကျတော့ဗာဆိုလို့ရှင်သူ့ရဲ့အသက်အရွယ်ပေါ့အသက်နည်းနည်းကြီးလို့ရှင်ကတော့ဘာဖြစ်ဖြစ်ဒါအသက်ကြီးတော့မဟုတ်ဘူးဖြစ်သွားတဲ့မျိုးသမီးဆိုရင်30ကျော်လောက်ရှိသွားပြီ။အဲဒီတော်တော်များများတွေ့ရတဲ့ဥစ္စာကပါလဲဆိုလို့ရှိရင်အသက်ငယ်တဲ့မျိုးသမီးလေးတွေပါ။ဒီမှာ23နှစ်မှအိမ်မော်လို့လို့ရတယ်။သူ့လာဆို18 18 20လောက်မှဇင်မာဦးလို့ကြောင်ငိုင်တွန်းလို့ဆိုလို့ရှိရင်သူတို့ကအခက်ငယ်ငယ်တွေပေါ့။အဲအဲ့လိုလူမျိုးတွေဆိုလို့ရှိရင်ကဒီ stress down ကိုမခံနိုင်ဘူး။အဲ့ဒါကြောင့်လို့ကျွန်တော်ထင်တယ်လေ
။စင်ကာပူမှာအိမ်အကူတွေပေါ့နော်။လှုပ်လှုပ်တာဒီတိမ့်နဲ့ချီရှိတဲ့ထဲမှာအများဆုံးကတော့ဖိလစ်ပိုင်နဲ့အင်ဒိုနီးရှားတွေပေါ့နော်နောက်တော့မြန်မာကတော့3000 4000လောက်ရှိတယ်ဆိုတော့3000 4000ဆိုလည်းနည်းတယ်အရေးအတွက်တော့မဟုတ်ပါဘူးအဲ့ခါကျတော့သူတို့တွေကိုအကောင်းဆုံးပေါ့နော်ဘယ်လိုအကာအကွယ်ပေးနိုင်မလဲဘယ်လိုအကြံပေးချင်လဲရှင
်အဲကျွန်တော်အကြံပေးချင်တာတော့ကျွန်တော်တခုပဲဒီလိုရောက်လာတဲ့လူတွေကိုသူဘယ်လိုနည်းနဲ့ဖြစ်ဖြစ်အသက်ငယ်ငယ်ပဲရောက်ကြီးပဲရောက်သူတို့မှာဒုက္ခဖြစ်တယ်ဆိုလို့ရှိရင်အခုကြီးတောင်းဖို့အတွက်ကြီးကလိုအပ်နေတာတော့ဗာလဲဆိုလို့ရှိရင်တယ်လီဖုန်းလေးတစ်လုံးပေါ့မှာသူတို့ရှိမှာတယ်လီဖုန်းတွေရှိတယ်အဲ့ဒါကိုအင်ရှင်တွေကအိမ်ရောက်တာနဲ့တော်တော်များများအသိခံရတယ်သုံးဝေးမပေးဘူးအဲ့လိုလူမျိုးတွေကြိုက်ကြလို့ရှိရင်မှာအကူအညီတောင်းဖို့အတွက်ကညဘက်မှာပဲဖြစ်ပါပဲဖြစ်သူ့မှာဆို stress ရလို့မှာရင်းဖွင့်နေတယ်ပဲဖြစ်ဖြစ်ဖွင့်ဖို့အတွက်သူ့မှာအဲ့လိုမရှိဘူးတော့ဆွတ်ဆွအပြင်ကို၄၅၆လကိုမထွက်အောင်အိမ်ထဲမှာပဲနေရအဲ့လိုညသူက stress တွေကို release လုပ်ဖို့အတွက်မရှိဘူးပေါ့လေအဲ့တော့စကားပြောလို့ရတယ်ဆိုရင်ဗျာ chatbot တစ်ခုတော့ရတာတယ်လီဖုန်းကကျွန်တော်တို့ဒီ ancient တွေသိမ်းထားတာကိုကျွန်တော်ကတော့မသိမ်းစေချင်ဘူးဒါအဓိက hacker ဖြစ်လို့ရှင်အဲ့ဒါကုတ်အတွက်လက်နက်တစ်ခုပဲလေ
အဲ
့တော့ဥစ္စာတွေ့နေရတာဗာလဲတွေ့ဆိုရင်အဲ့ဒီတယ်လီဖုန်းကိုသိမ်းထားတဲ့ဥစ္စာကသူတို့က ancient တွေမဟုတ်ဘူးဒီစင်ကာပူမှာရှိတဲ့ agent တွေသူတို့ agent ရှိကိုရောက်တာနဲ့တယ်လီဖုန်းကိုတခါတည်းသိမ်းပလိုက်တယ်အဲ့ဗာဖြစ်ဖြစ်ဒုက္ခရောက်ပြီဆိုရင်တို့အကူအညီတောင်းလို့မရတော့ဘူးလေ။အဲ့ဒီဥစ္စာလေးကတော့ကျွန်တော်အရေးကြီးတယ်လို့ကျွန်တော်ထင်တာ။ကျွန်တော်ကြုံတွေ့နေရတဲ့အခြေအနေတွေကကိုတလောရဆိုလို့ရှိရင်အဲဒီမှာလေးတယောက်ကျွန်တော်တို့ဖွဲ့ဖို့ပေါ့လေဖုန်းဆက်ဖို့ဥစ္စာကိုသူ့ဒီမှာဖုန်းသွင်းလို့မရဘူး။ကံကောင်းစွာနဲ့သူအိမ်အောက်ကတယောက်ကသူကသူကအကူအညီတောင်းလို့မှအဲ့ဒီဖုန်းနဲ့စိတ်ပြီးကျွန်တော်တို့အကူအညီတောင်းလို့ကျွန်တော်တို့ကအကူအညီပေးလိုက်ရတာရှိတယ်အဲ့လိုမျိုးတွေ။ဟိုကျွန်တော်ဒီမှာဆိုလို့ရှိရင်ပန်ယုံးကလည်း24 hour online service ရှိတယ
်။ဒါပေမဲ
့အဲ့ဒီဥစ္စာကိုခက်ခဲဖြစ်တဲ့အခါမှာဆက်ပဲဘုတ်တော့ကသူတို့မှာအခက်ခဲရကုနေတော့သူဖုံးအသိခံလိုက်ရတဲ့အခက်ခဲအဲ့ဒီအခက်ခဲကိုတော့ပထမဆုံးအနေနဲ့ဖြေရှင်းသင့်တယ်လို့ထင်တယ် You can bend but never break me cause it only serves to make me more determined to achieve